Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ November လ9ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မဆူမြတ်မောမှာ COVID-19 ကရောဂါရေးပေါ်ခြေနေကြောင်း VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြီးညာပေးပါမယ်ရှင်။American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းမှာဒေသခံ23,000လောက်အပေါ်အကျုံးဝင်တဲ့မလိုအပ်ရင်အင်ပြင်မထွက်ရတင်းကျပ်တဲ့ကန့်သတ်ချက်တွေကိုတနင်္ဂနွေနေ့ညကစလို့ထုတ်ပြန်ထားပါတယ်။နိုင်ငံတွေကလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ California ပြည်နယ်ထဲမှာ COVID-19 အတည်ပြုလူနာစံချိန်တင်းအောင်မြင့်တက်နေတာကြောင့်အခုလိုတင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြည်နယ်ဝန်ကြီးချုပ် Gavin Newsom ကထုတ်ပြန်ထားတာဖြစ်ပါတယ်။ကန့်သတ်ချက်ထဲမှာပါဝင်တဲ့နေရာတွေမှာတနင်္ဂနွေနေ့ည 7:59 မိနစ်ကစလို့အရက်ဘားတွေစပင်းညှက်ဆိုင်တွေအပြင်ဘက်ထိုင်စားတဲ့စားတောက်ဆိုင်တွေကိုပါပိတ်ထားရမှာဖြစ်ပါတယ်။ Christmas အားလိုက်ရပါအကျုံးဝင်တဲ့သတင်းသုံးပတ်ထုတ်ပြန်တဲ့ကန့်သတ်ချက်တွေအရဒေသခံတွေအနေနဲ့မလိုအပ်ရင်အိမ်ပြန်မထွက်ဖဲအိမ်ထဲမှာပဲနေကြရမှာဖြစ်ပါတယ်။ဈေးဆိုင်တွေကိုတော့ဖွင့်ထားပေမဲ့ဈေးဝယ်သူပမာဏကိုတစ်ချိန်မှ20ရာခိုင်နှုန်းသာခွင့်ပြုရမှာဖြစ်ပါတယ်။ပန်းချံနဲ့ပင်လယ်ကမ်းခြေတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။ San Francisco Bay Area မှာလည်းတနင်္ဂနွေနေ့ည10နာရီကစပြီးတော့မလိုအပ်ရင်အိမ်ပြန်မထွက်ရတီးခြားကန့်သတ်ချက်တွေကိုမြို့တော်ဝန် London Bridge ကထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုး California ပြည်နယ်ရဲ့85ရာခိုင်နှုန်းလောက်အကျုံးဝင်တဲ့ Lockdown အမိန့်ထုတ်ပြန်တဲ့အပေါ်မှာတချို့ကတော့မကြေမနက်ဖြစ်နေကြပါတယ်။American ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကရောဂါအတည်ပြုလူနာအများဆုံးဖြစ်ပြီးတော့တနင်္ဂနွေနေ့အထိအတည်ပြုလူနာဟာ 14,600 ကျော်ရှိပါတယ်။သေဆုံးသူကလည်း 28,000 ကျော်ဖြစ်ပါတယ်။ American ပြည်ထောင်စု California ပြည်နယ်ရှေ့နေချုပ် Xavier Becerra ကိုကျန်းမာရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတ Joe Biden ကရွေးချယ်လိုက်ပါတယ်။နိုင်ငံရဲ့အဓိကပြဿနာကြီးဖြစ်နေတဲ့ COVID-19 ကရောဂါကိုတုံ့ပြန်တိုက်ဖျက်ရေးနဲ့တံပိုးနဲ့ကျန်းမာရေးအာမခံစနစ် Affordable Care Act ကိုကာကွယ်ရေးစတဲ့တာဝန်တွေကိုကျန်းမာရေးဝန်ကြီးသစ်ကင်တွယ်ရမှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသာအတည်ပြုမယ်ဆိုရင်တော့ Xavier Becerra ဟာကျန်းမာရေးနဲ့လူသားရေးမြင့်ဌာန HHS မှာဝန်ကြီးတာဝန်ယူရတဲ့ပထမဆုံးတောင်အမေရိကတိုက်နွယ်ဘွားတစ်ယောက်ဖြစ်လာမှာဖြစ်ပါတယ်။Harvard ဆိပ်သက်ကသူကကူးစက်ယောဂဆရာပညာရှင် Dr. Rochelle Walensky ကိုလည်း American ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC အကြီးအကဲအဖြစ်ခန့်အပ်ဖို့ရွေးချယ်ထားပါတယ်။ Britain နိုင်ငံမှာ COVID ကာကွယ်ဆေးတွေကိုနှစ်ဖက်အင်္ဂါနေ့မှစတင်ထိုးနိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ Pfizer နဲ့ BioNTech တို့ပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေ Britain နိုင်ငံတဝန်းကဆေးရုံတွေစီကိုတနည်းကနေနေတဲ့ကစတင်ရောက်ရှိလာနေပါတယ်။Pfizer BioNTech COVID ကာကွယ်ဆေးတွေကိုပထမဆုံးရရှိတဲ့ထဲက Criden မြို့ဆေးရုံတစ်ခုရဲ့ဆေးဝါးဆိုင်ရာတာဝန်ရှိသူကသိပ်ပြီးတော့ဝမ်းသာစရာဖြစ်တယ်လို့အခုလိုပြောကြားပါတယ်
။ It's just incredible actually. Obviously I can't hold them in my hands because they are -70 degrees, but to know that they are here.
နောက်90 degree Celsius လောက်အေးတဲ့နေရာမှာထားရတဲ့ဆေးတွေကိုကိုယ့်ရဲ့လက်နဲ့ထိတွေ့ကြိုက်တွေ့မထားနိုင်ပေမဲ့ Britain မှာတင်မဟုတ်ဖဲကမ္ဘာမှာပါပထမဆုံးထိုးရမယ့်ဆေးတွေဖြစ်တာကြောင့်မယုံနိုင်အောင်ဖြစ်ရကြောင်းနဲ့ဂုဏ်ယူကြောင်းကို Criden မြို့ဆေးရုံကဆေးဝါးဆိုင်ရာအကြီးအကဲ Louis Collins ကပြောကြားခဲ့တာဖြစ်ပါတဲ့ Britain ကျန်းမာရေးဝန်ဆောင်မှု NHS ရဲ့အစီအစဉ်နဲ့နှစ်ဖန်ကစပြီးတော့ပထမအတုပ် COVID ကာကွယ်ဆေးတွေကိုအသက်80ကျော်သက်ကြီးရွယ်ဦးရေလူနာတွေကိုပြုစုစောင့်ရှောက်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့လူအုပ်ယုံတွေကဘိုးဘွားတွေနဲ့ဝန်ထမ်းတွေကိုထိုးပေးမှာဖြစ်ပါတယ် Britain နိုင်ငံတဝန်းကလူ၈သိန်းကိုပထမသတင်းပတ်ထဲမှာထိုးပေးနိုင်မယ်လို့မျှော်လင့်ထားပါတယ်။ COVID ကာကွယ်ဆေးကတရက်ကို2ချိန်ထိုးဖို့လိုအပ်ပါတယ်။စမ်းသပ်စစ်ဆေးမှုမှာ95ရာခိုင်နှုန်းလောက်ထိရောက်အောင်ဖြင့်နဲ့ Pfizer BioNTech COVID ကာကွယ်ဆေးတွေကိုသုံးဆွဲခွင့်ပြုဖို့အတွက် Britain အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာခွင့်ပြုခဲ့ပြီးတဲ့နောက်မှာ Belgium နိုင်ငံဆေးဆက်ရုံကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေ Britain နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ Britain နိုင်ငံက Pfizer BioNTech COVID ကာကွယ်ဆေးစုစုပေါင်းတန်း40ဝယ်ယူထားပါတယ်။ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ထားတဲ့ Britain နိုင်ငံနဲ့ EU ကြားမှာအခုအပြောင်းကာလကုန်ဆုံးမဲ့ December 31ရက်မတိုင်ခင်မှာကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်ဖို့အတွက်အခြေအနေဆွေးနွေးနေကြပါတယ်။ EU ဘက်ကအဓိကညှိနှိုင်းရေးမှူး Michel Barnier ဟာဒီကနေ့တင်းနှလာနေမနဲ့နေမထွက်ခင်တည်းကအဖွဲ့ဝင်28နိုင်ငံကတန်တမန်တွေကို Britain နဲ့ဆွေးနွေးနေတဲ့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။EU ရဲ့ကဗြိတိန်နိုင်ငံအပြီးနှုတ်ထွက်မှုအပြေအဝအသက်ဝင်မဲ့ January 1ရက်နေ့မတိုင်ခင်မှာကုန်သွယ်ဆိုင်ရာသဘောတူညီမှုရရှိနိုင်ဖို့အတွက်ဗြိတိန်နိုင်ငံကတကယ်ကိုစူးစမ်းလုပ်နေပါတယ်လို့ဗြိတိန်အစိုးရကိုယ်စားလှယ် David Frost ကပြောကြားပါတယ် လောလောဆယ်အထီတော်နှစ်ဖက်ချားမှာခိစားရသုံးခုအပေါ်အတော်လေးသဘောထားကွဲနေသေးပြီးတော့သဘောတူညီမှုရနိုင်မယ့်အခြေအနေမရှိသေးပါဘူး January လတရနေ့ကစပြီးတော့ Britain ရဲ့ပိုင်နယ်ထဲမှာ EU ဘက်က၅ဖန်ခွင့်နဲ့ပတ်သက်တဲ့ကိစ္စမှာတော့သဘောမတူတဲ့အချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းမှာရှင်းချနိုင်ခဲ့ကြတယ်လို့နှစ်ဖက်လုံးကပြောပါတယ်EU ညှိနှိုင်းရေးမှူး Michelle Barnier နဲ့ Britain ညှိနှိုင်းရေးမှူး David Frost တို့ဒီကနေ့ဆွေးနွေးပြီးရင်တော့ညနေပိုင်းကျရင်ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen နဲ့ Britain ဝန်ကြီးချုပ် Boris Johnson တို့ဖုန်းနဲ့ဆက်သွယ်ပြီးတော့သဘောတူညီချက်ကိုလက်ခံမခံဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်မ
အနောင်လောကထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါမြန်မာနိုင်ငံအပါအဝင်အာရှတိုင်းနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုတိုးလာနေတဲ့အတွက်စီးပွားရေးအရာထိခိုက်မှုနဲ့အောင်တာဝန်ရှိသူတွေကြိုးပမ်းလုပ်ကိုင်နေကြတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။ကာယရောဂါထိန်းချုပ်ရေးအတွက်ကန့်သတ်ထိန်းချုပ်မှုတွေအများချမှတ်ပြီးတော့ပြည်သူလူထုရဲ့ပူပေါင်းပါဝင်မှုရဖို့သက်ဆိုင်ရာတိုင်းပြည်တွေမှာလုပ်ကိုင်နေကြတာပါ။ရာဒီဥတုအေးလာတဲ့နိုဝင်ဘာလလယ်လောက်ကစပြီးတော့ပိုကူးစက်မှုမြင့်တက်နေတဲ့အနောက်နိုင်ငံတွေကနေဟောင်ကောင်၊ဂျပန်၊မလေးရှား၊တောင်ကိုရီးယား၊တိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံကိုအိမ်ပြန်လာကြသူအများအပြားရှိနေချိန်မှာပိုကူးစက်မှုတွေကလည်းမြင့်တက်လာနေတာဖြစ်ပါတယ်။ကာယောဂါစတင်ပြီးပထမ6လမှာတော့အဲ့ဒီ6နိုင်ငံမှာပိုကူးသူအရေအတွက်ကြာဆင်းခဲ့ပါတယ်။ကျန်းမာရေးတာဝန်ရှိသူတွေကတော့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့မလိုအောင်ဒါမှမဟုတ်လူတွေကိုအိမ်ပြန်မထွက်ရအောင်ကန့်သတ်ချက်မျိုးချစရာမလိုပဲကာယောဂါထိန်းချုပ်နိုင်ဖို့ရှစ်တိုးလုပ်ကိုင်နေကြပါတယ်။ဒီနေ့အစောပိုင်းကလုတ်ကန်ခဲ့ကြသလိုမျိုးယောဂါကူးခံရသူတွေကိုတီးချခွဲထားဖို့ပိုးရှိသူတွေနဲ့အနီးကပ်ရှိတဲ့သူတွေကိုခြေရာကောက်ဖို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလူအများအပြားစုဝေးတာကိုကန့်သတ်ဖို့ဆိုရဲယောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေဆက်လုပ်ဖို့တော့တာဝန်ရှိသူတွေဘက်ကဆန္ဒရှိနေကြတာပါနိုင်ငံတကာခီးတယ်တွေကိုတော့အခုချိန်ထိပြည်ဝင်ခွင့်ကန့်သတ်ထားတာလည်းဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားအငင်းပွားနေတဲ့ကိစ္စမျိုးစုံရှိနေပေမဲ့လို့နိုင်ငံဆက်ဆံရေးပြန်ပြီးတော့တိုးတက်လာအောင်ပူးပေါင်းကြိုးပမ်းကြဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတိုက်တွန်းလိုက်ပါတယ်
။ဘာဆိုလို့ထင်တော့လဲဒီတက်ပြောင်းမေကောရှမ်းကြည့်ရွေးဖားကြတဲ့中美关系的
အမေရိကန်စီးပွားရေးအတိုင်းဝိုင်းကိုစားအဖွဲ့ဥက္ကဋ္ဌကပြောကြားခဲ့တဲ့အထက်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ဆန္ဒရှိတယ်ဆိုတဲ့အချက်ကိုကျွန်တော်သတိပြုဝင်ပါတယ်အထူးသဖြင့်တရုတ်အမေရိကန်ဆက်ဆံရေးတိုးတက်ဖို့အတူလုပ်ကိုင်မယ်လို့မျှော်လင့်ပါတယ်ဆိုတဲ့အပိုင်းကိုတရုတ်နိုင်ငံဘက်ကလည်းလေးစားတမိုးထားပါတယ်ဒါဟာနိုင်ငံဆက်ဆံရေးမှာအရေးအကြီးဆုံးအပိုင်းလည်းဖြစ်ပါတယ်ဒီကဏ္ဍမှာအပြန်အလှန်ရပ်တည်သွားမှာပါလို့ဝန်ကြီးဝန်ကြီးကပြောဆိုသွားတာပါပီကျင်းမြို့မှာကျင်းပတဲ့အမေရိကန်တရုတ်ကုလသမဂ္ဂရဲ့ကောင်စီအစည်းအဝေးမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဝန်ကြီးကဗီဒီယိုနဲ့အဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ကောင်စီအဖွဲ့ဥက္ကဋ္ဌတွန်လီနီဘာဂါရဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာလာမယ့်အမေရိကန်အစိုးရတည်တဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ခြင်းအပြင်အပေါင်းလက္ခဏာဆောင်ရွက်ဖက်ကိုနိုင်ငံဆက်ဆံရေးတွေဦးတည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။မစ္စတာလီနီဘာဂါရဲ့ပြောဆိုချက်ကိုဝန်ကြီးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံကြားတွေ့ဆုံဆွေးနွေးမှုတွေခိုင်မာအကောင်အောင်လုပ်ပြီးတော့ဦးနှစ်ဖက်အကျိုးရှိမဲ့ကိစ္စမှာတိကျပူးပေါင်းဆောင်ရွက်ကြဖို့မတူကွဲပြားမှုတွေကိုကန့်တွဲဖြေရှင်းမှုနဲ့လေးနက်တဲ့အပြန်အလှန်နားလည်မှုတွေပေါ်ပေါက်လာစေရေးအတွက်ပြည်သူလူထုရဲ့အမြင်သဘောထားတွေတိုးတက်လာအောင်လုပ်ကိုင်ကြဖို့လဲဝန်ကြီးဝန်ကြီးကတိုက်တွန်းပြောဆိုသွားပါတယ်။တရုတ်နိုင်ငံရဲ့ပြည်ပကုန်ပစ္စည်းတင်ပို့မှုတွေဟာဒီနှစ်နိုဝင်ဘာလတည်းအလင်းမြန်တက်လာပါတယ်။ COVID-19 ကာယရောဂါကြောင့်တကူရေးသုံးကာကွယ်ရေးပစ္စည်း PPE အပါအဝင်တရုတ်ပို့ကုန်တွေအပေါ်ပြည်ပဝယ်လိုအားတွေ2018ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအမြင့်ဆုံးတက်လာတာလည်းဖြစ်ပါတယ်။မနစ်ကတဲ့စာရင်နိုဝင်ဘာလအတွင်းတရုတ်ပြည်ပတင်ပို့ကုန်တွေ 23.1 ရာခိုင်နှုန်းတက်လာတာကိုသတင်းလာတဲ့အကောက်ခွန်စီးရင်တွေမှာတွေ့ရပါတယ်။တရုတ်ရဲ့ပုတ်ကုံတိုးတက်မှု12ရာခိုင်နှုန်းရှိမယ်လို့ကျွမ်းကျင်သူတွေခန့်မှန်းထားတာဖြစ်တယ်လို့အော်တိုဘောလာထံမှာတော့ပုတ်ကုံတိုးတက်မှုနှုန်းက 17.4 ရာခိုင်နှုန်းရှိခဲ့ပါတယ်။တရုတ်နိုင်ငံကိုပြပကနေနှစ်ဆင်တင်သွင်းလာတဲ့ကုန်ပစ္စည်းတွေကအော်တိုဘောလာမှာ 4.9 ရာခိုင်နှုန်းရှိခဲ့ရကနေနိုဝင်ဘာလထံမှာအနည်းငယ်ကျဆင်းပြီးတော့ 4.5 ရာခိုင်နှုန်းထိရှိသွားပေမဲ့လည်းတွင်းကုန်တွေက3.1%တိုးတာနေတာပါ။ဒါဟာပြည်တွင်းဝယ်လိုအားတက်လာတာနဲ့ပစ္စည်းစီးတက်လာတာကြောင့်ဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။တရုတ်နိုင်ငံထုတ် PPE တွေအင်္ဂါနဲ့အလုပ်လုပ်နေကြတဲ့အတွက် electronic PC လိုအပ်ချက်တွေတိုးလာတာအပြင် Christmas အားလိုက်ရဲ့ရာသီမှာဈေးဝယ်သူတွေတိုးလာတဲ့အတွက်ပါအခုလိုဝယ်လို့အားတက်လာတာလို့လည်းသုံးသပ်ကြပါရစေ။အ အခုလိုပြပပုတ်ကုန်တွေတက်လာတာကြောင့်နိုဝင်ဘာလအတွင်းတရုတ်ကုန်သွယ်ရေးပုံငွေဒေါ်လာ 85.4 ဘီလီယံထိရှိခဲ့ပြီးတော့ဒါဟာကမ္ဘာငွေကြေးသတင်းအချက်အလက်တွေတင်ပြနေတဲ့ Refinitiv အဖွဲ့ထူထောင်ခဲ့တဲ့1982ခုနှစ်နောက်ပိုင်းကုန်သွယ်ရေးပုံငွေအများဆုံးတွေ့ရတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာ9လကြာအဝင်အထွက်ပိတ်ထားတဲ့နိုင်ငံတကာခရီးသည်တင်လေယာဉ်တွေကိုဒီဇင်ဘာလ9ရက်နေ့မှာပထမဆုံးဆင်သက်ခွင့်ပြုလိုက်ပါပြီ။ဒီခွင့်ပြုချက်ဟာကာယောဂါထိန်းချုပ်ရေးအတွက်ခရီးသည်တွေကိုဟိုတယ်တွေမှာတည်ချပြန်ပြီးတော့ခွဲထားမဲ့ဗစ်တိုးရီးယားပြည်နယ်ရဲ့အစီအစဉ်တွေကိုဆန်တာလိုက်တာလည်းဖြစ်ပါတယ်။ဩစတြေးလျမှာနိုင်ငံသားမဟုတ်သူတွေကိုမတ်လကလေးကပြည်ဝင်ခွင့်ပိတ်ထားတာပါ။ဗစ်တိုးရီးယားပြည်နယ်မြို့တော်မဲလ်ဘုန်းမှာတော့ပြောင်းဝင်လာတဲ့နိုင်ငံသားတွေကိုရွှေ့ရောက်ချင်းတီးချခွဲထားတဲ့ဟိုတယ်တစ်ခုကနေကိုဗစ် -19 ရောဂါပြန်ကူးစက်ခဲ့တဲ့အတွက်ဂျွန်လနောက်ပိုင်းကစပြီးလေရင်ခီးတဲ့အားလုံးကိုကန့်သတ်ခဲ့တာပါသူတို့စီကလည်းဟိုတယ်ဝန်ထမ်းပိုးကူးခံရပြီးအဲဒီကတည်းကဗစ်တိုးရီးယားပြည်နယ်တစ်ခုလုံးမှာပိုးကူးခံရသူ2000အထိရောက်ရှိခဲ့တာပါခုအစ်တစ်ချမှတ်လိုက်တဲ့စီကံအရာတိရီလင်ကနိုင်ငံကနေပြောင်းဝင်လာတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့ဟိုတယ်ခန်းတွေကနေလုံးဝထွက်ခွေရကြမှာမဟုတ်ပါဘူးဗစ်တိုးရီးယားနဲ့ New South Wales ပြည်နယ်သားတွေဩစတြေးလျနိုင်ငံအနောက်ပိုင်းကလာရောက်ခွင့်ပိတ်ထားတာကိုတော့ဒီဇင်ဘာလ10ရက်နေ့ကစပြီးတော့ပြန်ရောက်ပါမယ်။ကာယောဂါစတင်ချိန်ကလေးကဩစတြေးလျမှာပိုးကူးခွင့်ရသူ 28,000 ဝန်းကျင်နဲ့တည်ဆုံးသူကတော့980ဦးရှိပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲအများပြည်သူနဲ့သက်ဆိုင်ရာနေရာတွေမှာလူစုလူဝေးလုံတာတွေကိုထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကာယောဂါကူးစက်သူအတီးပြူလူနာနေစဉ်800ကျော်လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလူအများပြားနဲ့စီကားနေတာကြောင့်ထိ ंछ ုံနိုင်မှုချိုးပန်းနေပါတယ်။မကြသေးခင်ရက်တွေကလူအများပြားအပန်းဖြေလာရောက်ခဲ့ကြတဲ့ရန်ကုန်မြို့နယ်ကမဟာဗန္ဓုလပန်းရံကိုလည်းဒီကနေ့ကစပြီးရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။အခုလိုအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာတွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တဲ့အတွက်ယောဂကူးစက်နိုင်ရေကိုရှော့ချနိုင်မယ်လို့မျှော်လင့်ကြောင်းလည်းရန်ကုန်တိုင်းဌာနကူအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာချုံမင်းထွန်းကဖူယိုအေကိုပြောပါတယ်
။ကိုဗစ်ကအဓိကလူစုလူဝေးတုံးရောကူးစက်မှုများမယ်များမယ်။လူစုလူဝေးမရှိတော့ဘူးပေါ့နော်။အဲတဦးတယောက်အနေနဲ့မတ်စတာမယ်အကောက်ွယ်ပစ္စည်းတဲ့တခြားအပြင်ထွက်မယ်ဆိုရင်ပေါ့နော်။ခုနကဒီကူးစက်မှုကိုရှော့ချနိုင်တယ်ပေါ့နော်။အခုဒီလှုပ်ဆောင်မှုကတော့မန်နေဂျာဆိုနောက်နောက်ကြာနေပြီ။ဆော်ရီကလှုပ်တင်တယ်ပေါ့နော်။ကျွန်တော်အမြင်ကတော့လှုပ်တင်တယ်အခုတော့အချိန်တော့မနှောင့်သေးပါဘူးဒါပေမဲ့ဒီရာတော့ထိအောင်မယ်လို့မြင်ပါတယ်နောက်ပိုင်းဒီဒူစုလူရဲ့လုံးမဲ့ poison တပင်တွေခန်းသားတွေပေါ့နော်အဲ့ဒါလေးကိုဖြစ်နိုင်ရင်တော့အခုကစပြီးတော့ပေါ့နော်မလုပ်ဘူးဆိုရင်တမိုင်ဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလိုက်နာမယ်ဆိုရင်ပေါ့နော်ဒီပြည်သူတွေဘက်ကပူးပေါင်းပါဝင်မယ်ဆိုရင်တစ်ထောင်အောက်ကိုချက်ချင်းဆိုချက်ချင်းရောက်သွားလိမ့်မယ်ပေါ့နော်အဲ့ကျွန်တော်အဲ့လိုမျှော်လင့်ပါတယ
်အများပြည်သူနဲ့ဆိုင်တဲ့အပန်းဖြေနေရာတွေမှာအသွာလာတွေကန့်သတ်လိုက်တဲ့အတွက်ယောဂကူးစက်မှုအနေရကိုရှော့ချနိုင်မယ်လို့မျှော်လင့်နေကြပါမယ်မျိုးကံတွေရဲ့နေစဉ်ဘဝတွေမှာမထိခိုက်အောင်လုပ်ဖို့တိုက်တွန်းသူတွေလည်းရှိပါတယ်။အထူးသဖြင့်ကာယောဂါကူးစက်မှုတွေမြန်မာနိုင်ငံမှာအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်ကာယောဂါကာလအချိန်ကြာလာတာနဲ့အမျှမျိုးကံတွေအတွက်အခက်အခဲကြုံနေရတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုနေပြီလို့ရန်ကုန်မျိုးကံကိုထက်ညီတော်ကပြောပါတယ
်။ပြည်တင်တယ်လို့တော့ထင်တာပဲ။ဘာလို့လဲဆိုတော့ဟိုဘလိုပဲဖြစ်လေဟိုလူတွေကူးဖို့တက် gathering လုပ်တာပေးဖို့ဖွင့်ပြတဲ့နေရာကြီးလိုမျိုးဖြစ်နေတာပြီးတော့ဘလိုပဲဖြစ်လူဆိုတာကတော့စားတယ်တောက်တယ်ပါညာဆိုရင်တော့ message တော့ဘလိုပဲဖြစ်တက်ထားလဲဖွင့်တော့စားမှာပဲနှစ်ခုတည်းကလည်း तू อ่ะ तू ကူးရဲ့ပုံစံကတစ်ယောက်ကနေနှစ်ယောက်နှစ်ယောက်ကနေလေးယောက်ဆိုတော့ပုံစံမျိုးကူးနေတာဖြစ်တဲ့အတွက်ပိတ်သွားတယ်ဆိုတဲ့အတွက်တော့ဘယ်လိုပဲကူးနိုင်တဲ့နေရာတော့နေသွားတယ်နေနေသွားတာပဲဖြစ်နေလို့ဖြစ်နေအဲ့တော့ကူးတာတော့ရှော့ချနိုင်တယ်ဒါပေမဲ့အဲကျန်တော့ကျန်နေဦးမှာပေါ့လူတွေကဒီအခန်းနဲ့ကျင်းလိုက်တဲ့နေရာတော့မိုးကြက်တယ်အပြင်ထွက်ချင်တယ်ဆိုလို့ရှိရင်လည်းအဲ့ဒီကိစ္စတွေတော့အစိုးရကဘယ်လိုစီစဉ်ပေးမလဲတော့မပြောတတ်ဘူး long term plan ရှိမလားပေါ့နော်စဉ်းစားကြည့်တာတော့ long term plan ရှိမလားဆိုတာကဒီနေရာတွေကိုအသုံးပြုခွင့်ပေးတော့ပြီမယ်ဒါပေမဲ့ဘယ်လိုအသုံးပြုခွင့်ပေးမှာလဲဒါစကားတွေပုံမှန်လေးပုံမှန်သွားတယ်လာတဲ့လူတွေရှိတာပဲအနည်းငယ်များလဲဆိုတော့ဒါအဲ့လိုမျိုးလူတွေတော့ဘယ်လိုစီစဉ်မှာလဲဆိုတာဒါတော့အစိုးရကသိနေတယ်
မြန်မာနိုင်ငံမှာယောဂကူးစက်သူအတီးပြူလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာလည်းမလိုအပ်ဖဲအိမ်ပြင်မထွက်ကြဖို့ညွှန်ကြားထားပြီးမလိုက်နာသူတွေကိုတံဝေရအရေးယူတာတွေလည်းရှိနေပါတယ်။ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအတီးပြူလူနာ3000လောက်အထိရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုရီးယားနိုင်ငံ ယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအမြင့်ဆုံးပြန်ဖြစ်လာတာကြောင့်ကိုရီးယားဆိုရကနေတင်းကျပ်မှုတွေပိုလှုပ်လာတဲ့အတွက်ကိုရီးယားရောက်မြန်မာတွေအထူးဂရုစိုက်လိုက်နာကြဖို့တောင်ကိုရီးယားနိုင်ငံဆိုင်ရာအလုံသမားတန်ရာရှိကသတိပေးပြောဆိုလိုက်ပါတယ်တောင်ကိုရီးယားနိုင်ငံကကပ်ရောဂါတင်းကျပ်မှုတွေကိုဒေသခံမြန်မာတွေဘလို့ရင်ဆိုင်နေရပါသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်တောင်ကိုရီးယားနိုင်ငံမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်မှုက6လတာကာလအတွင်းမှာပိုးကူးစက်မှုအမြင့်ဆုံးပြန်ဖြစ်ပွားလာတဲ့အတွက်အလွန်ကိုအန္တရာယ်ရှိတဲ့အခြေအနေကိုဆက်ရောက်နေပြီးဆေးရုံတွေမှာထိန်းချုပ်နိုင်တဲ့အနေအထားထက်ကိုကျော်လွန်သွားပြီလို့တောင်ကိုရီးယားနိုင်ငံဆိုင်ရာကျန်းမာရေးဝန်ကြီးကမနေ့တနင်္ဂနွေနေ့တုန်းကနိုင်ငံကိုသတိပေးပြောဆိုသွားပါတယ်ဒီလိုအနေထားတွေကြောင့်မနက်ဖြန်အင်္ဂါနေ့ကနေစပြီးတောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးမြို့နဲ့အနီးတစ်ဝိုက်ကမြို့တွေမှာအထူးသဖြင့်လူအုပ်စုတွေ50ထပ်ပိုမစုဝေးဖို့ social distancing တယောက်နဲ့တယောက်ခတ်ခွာခွာနေကြဖို့ည9နာရီမှာစိုင်းနေအားလုံးပိတ်ပစ်ဖို့စတဲ့ COVID-19 ကာကွယ်ရေးကျန်းမာရေးလမ်းညွှန်ချက်စီမံစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ချမှတ်ပြီးထိန်းချုပ်သွားဖို့ကျန်းမာရေးအာဏာပိုင်တွေစီစဉ်နေပါတယ်ဒီလိုအခြေအနေမှာတောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့တောင်ကိုရီးယားနိုင်ငံကချမှတ်ထားတဲ့COVID-19 ဆိုင်ရာစီမံစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဆိုးမြို့အခြေဆိုင်တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အလုံသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းပါတယ
်အဓိကတော့ဒီသက်ဆိုင်ရာနိုင်ငံကထုတ်ပြန်ထားတယ်ပေါ့နော်ဒီ COVID စီမံစည်းကမ်းတွေကိုလိုက်နာဖို့ဒီစံကြီးပြန်လာတဲ့အတွက်ဒီတန်ရုံရုံနဲ့အနေနဲ့လဲသွားရလာတဲ့အခါကျလို့ရှိရင်ထိတွေ့မှုတွေကြောင့်ရောဂါရရှိရဆိုလို့ရှိရင်တန်ရုံ process ပေါ့နော်တန်ရုံလုံရောရက်တန်းတာမျိုးမဖြစ်တော့အောင်လို့ဒီသက်ဆိုင်ရာသူထုတ်ထားတဲ့ညွှန်ကြားချက်တွေနဲ့ဒီတန်ရုံဘက်မှာလည်းလိုက်နာအောင်ပေါ့နော်ဒီသက်ဆိုင်နဲ့အခါကိုတန်နိုင်ဖို့ဆောင်ရွက်ပြီးနောက်တစ်ချက်ကတော့ကိုယ်ကနေပြီးတော့ယောဂလက္ခဏာဖြစ်လာတယ်ဆိုလို့ရှိရင်လေကိုယ်ကအနည်းဆုံးဆိုဒီကျန်းမာရေးဌာနပေါ့နော်အကြောင်းကြားပြီးတော့အစရင်ပေးပြီးတော့ကုသမှုခံယူဖို့အတွက်ဆောင်ရွက်ဖို့ပေါ့နော်
မြန်မာတရုတ်အခြေဆိုင်ဆိုးမြို့တော်အပါအဝင်အနီးတစ်ဝိုက်ကမြို့တွေကတင်းတင်းကြပ်ကြပ်စီးပင်းထုတ်ထားတဲ့အနေအထားနဲ့လိုင်းနာဆောင်ရွက်ရမယ့်စည်းကမ်းတွေကိုလည်းမြန်မာလူ့သမားတန်ရာရှိကရှင်းပြပါတယ်
။ဒီတင်းတင်းဝင်မှာလဲ social distance 2.5 လောက်မှလိုက်တာပေါ့။သူတို့ဒီ insurance နဲ့ company ကိုဆိုးလို့ဒီမျိုးကြီးတွေမှာစာရင်းလို့ဆိုလို့ရှိရင်ည9နာရီတိရောက်ချလို့မရတဲ့အနေအထားတွေ။ကြောင်းလို့ဆိုလို့ရှိရင်ဒီတက်မှတ်တာလည်းမျိုးကြီးပေါ့နော်အတိအကျဒီလူထုတက်တဲ့နေရာတွေမသွားဘူးလို့တက်နိုင်ဆုံးတော့လုပ်ငန်းဝင်နေရာတွေမှာပေါ့နော်ယောဂပြန်နေတဲ့ကာလတွေမှာဘယ်မှမသွားပဲနဲ့နေတာအကောင်းဆုံးပေါ့နော်မချင်းမနေသွားရင်လည်းရှေ့ရလေးနဲ့နည်းနည်းလေးခက်ခွာခွာနေဖို့လို့
အထူးသဖြင့်တောင်ကိုရီးယားနိုင်ငံတွင်အများပြည်သူသွားလာတဲ့နေရာတွေဈေးဆိုင်တွေမှာကိုဗစ် -19 စီးကံကိုအထူးလိုက်နာနေရတဲ့အခြေအနေလို့ကိုရီးယားနိုင်ငံအင်ချွန်းဒေတာပူဖြောင်းမြို့ကဒေါ်မာလာရွှေကပြောပြပါတယ်
ကတော့ရေအချိုးရေကြောင်ကြီးရေတုံးမြို့နယ်ပေါ့နော်ကိုလိုက်ဆိုတာနဲ့ဘာမှရောက်ချနိုင်လို့မရှိတော့ဘူးကိုကာလာအိုကေတို့ကလတ်တို့အကုန်လုံးပိတ်ပြရတယ်ဘာနဲ့လဲချက်ကိုမရှိနေလို့မလုပ်ရဘူးအဲ့တော့ဗမာတွေလည်းဒီကနေ့လည်းကြားပါတယ်မတ်ပပမဲနဲ့မတ်ရဲဆိုတာလုံးဝမရှိတာပေါ့နော်
တောင်ကိုရီးယားနိုင်ငံတွင်နိုင်ငံသားသားတွေလုက္ကိုင်နေတဲ့လုပ်ငန်းခွင်ထဲမှာလည်း COVID-19 ဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးမြန်မာအများစုပါဝင်တဲ့အလုပ်သမားတွေကလည်းအသေးချလိုက်နာချပါတယ်လို့ဒေဝူးတင်မောချင်းလုပ်ငန်းခွင်ကလုံသားကိုအောင်မင်းမင်းကပြောပြပါတယ
်ပြီးခဲ့တဲ့တောက်ကြမီလောက်ကကြားလိုက်တာက Samsung တင်မောချင်းဘက်မှာသူတို့ကိုရီးယားလူမျိုးကနေပြီးတော့ကူးဆက်ပြီးတော့အဲ့ရှိတဲ့လူတွေကိုပေါ့နော်မနီးရနဲ့ဒီနေ့နဲ့အလုတ်နားခိုင်းပြီးတော့သူတို့သက်ဆိုင်ရာကိုခုနှစ်ဆက်ဆက်သူတွေကိုစီးစစ်ခိုင်းတယ်လို့လည်းပြောတယ်ခင်ဗျကျွန်တော်တို့ဒီအခုအလုတ်လုံနေတဲ့ဒေဦးတင်မောချင်းမှာတော့ဘယ်သူမှတော့ဘာတမ်းမှတော့မကြသေးဘူးခင်ဗျဒီမှာတော့သမင်းစားတာဘာညာအစအခုဆိုလို့ရှိရင်ကျွန်တော် fiber နဲ့တယောက်စာတယောက်စာအကန့်လေးလုတ်ပြီးတော့ပေါ့နော်ဒီမှာ speaker အချက်တည်းနဲ့ပေါ့နော် mask ကိုမဖြစ်မနေသုံးရတယ် mask မသုံးလို့ရှိရင်သမင်းယုံပေးမှုယုံလိုက်ပြီးတော့တယောက်ချင်းဒီကိုချက်တင်ရိုက်တယ်ပေါ့နော်အခုရပိုင်းနည်းနည်းပြန်ပြီးတော့သူတို့ speaker ဆင်းကြက်လာပဲပေါ့နော်
တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနဘက်က COVID-19 ဆိုင်ရာစီမင်းစည်းကမ်းတွေပို့တိုးချမှတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာပဲအမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ဒီကနေ့ဒီဇင်ဘာလ9ရက်နေ့ထုတ်ပြန်ချက်အရဆိုရင်တော့တောင်ကိုရီးယားနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူက38,162 ဦးရှိပြီး COVID-19 ကြောင့်သေဆုံးသူကတော့949ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မစုမောင
်မနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်လာသူတွေထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတွေတွေ့ရှိနေတာကြောင့်ပြည်ထောင်နဲ့လုံခြုံရေးတင်းကျပ်ထားချိန်မှာပဲထိုင်းနိုင်ငံနဲ့နောက်ထပ်ဝင်လာသူတွေကိုအာဏာပိုင်တွေကဖမ်းဆီးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ နေဆက်ချက်ကျော်ပြီးတရားမဝင်ဝင်လာသူတို့ချို့မှာကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ငွေရန်ထောင်ဒဏ်ပြစ်ဒဏ်တွေတတ်မှတ်လိုက်တယ်လို့နေဆက်ဒေသတွေမှာလုံခြုံရေးထမှန်တင်းကျပ်ထားကြမှာပဲနောက်ထပ်ဝင်ရောက်လာသူတွေရှိနေတာကြောင့်အာဏာပိုင်တွေကဖမ်းဆီးလိုက်တာပါမြန်မာနိုင်ငံမြောက်ပြည်မြို့နယ်နေဆက်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့မှာလည် young you look the my look shy a point, mess our young down at Umo Joga, Biobare.
Dini Menegaro, the Mabidian, if you all go to Yamu and I know when I decided to be who she is to be all Aladi, the Nimbi Buchan, and I need to set the Jangala to come to sit there good, eh? Now she is sit there good, and you see them and Labio, Yashi and the Adam, who else is here to look at being Coniola good.
ကိုယ်စီစီပြီးဆန်းသွားတာတွေ့ခင်းနေသွားတာတွေ့ရှိတယ်ဒီကနေ့စနေနေ့ညပိုင်းတော့ကလည်းနှစ်နိုင်ငံကြားကတောင်ရင်မြစ်ကိုလှေနဲ့ကူပြီးထိုင်းနိုင်ငံမဲဆောက်မြို့နယ်မဲလမကန်နာကိုဝင်ရောက်လာတဲ့ထိုင်းနိုင်ငံသား၄ဦးနဲ့မြန်မာနိုင်ငံသား၂ဦးကိုလည်းနေကြောင်တက်ကဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံကနေပြန်လာတဲ့ထိုင်းနိုင်ငံသား၂ဦးကိုဗစ်ရောဂါကူးစက်ပြီးဆေးရုံတက်နေရတယ ကိုဗစ်ကာယောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကလုံခြုံရေးတွေကိုထပ်မံတင်းကျပ်လိုက်တယ်လို့တရားမဝင်ဝင်ရောက်လာသူတွေကိုလည်းပြစ်ဒဏ်တွေတက်မှတ်လိုက်ပါတယ်ကာယောဂါကာလတရားမဝင်နေဆက်ဖြစ်ကြောင့်ဝင်ရောက်လာသူတွေနဲ့လက်ခံထားသူတွေကိုထောင်ဒဏ်ငွေဒဏ်အပြစ်ပေးဖို့စနေနေ့မှာပဲအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရောင်ကြီးဟုလို့သမားအဖွဲ့ကဦးမိုးက
ကိုယ်တိုင်လို့စစ်စစ်သိရတယ်ဆိုထောင်တန်းစနေကနေပြီးတော့တန်ငွေတသိန်းပတ်ပေါ့ပန်ငွေတသိန်းတန်ရိုက်တာရှိမယ်နှစ်ခုလုံးပဲငွေတန်ဟောထောင်တန်းဟောနေရဆုံးလည်းဖြစ်နိုင်တယ်အဲ့လိုမိတ်ချမယ်ပေါ့နောက်တစ်ခုကကြတော့ထိုင်းနိုင်ငံတွေကိုတရားမှုလမ်းကြောင်းတွေဆင်ဝင်လာတဲ့နိုင်ငံခြားသားတွေစစ်စစ်သိရှိပါကထောင်တန်း၅နှစ်စစ်စစ်သိရတယ်ထောင်တန်း၅နှစ်ဒီပန်ငွေတန်ငွေ၅တောင်းမ
set to little diajo, she needed a tiny and ma. Yoga boku samuri, Yobani Jimabe, Yamanang and Maro, they sold to Natal diat the said Jonet. ကူဆက်သူတသိန်းနီးပါးရှိနေတာကြောင့်ယောဂကူဆက်မှုတွေပြန်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်တွေတာအဝင်အထွက်တွေနဲ့ကုန်သွယ်မှုတော်တော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတွန်းမြင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။ဒီဝီဗီရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည 9:00 AM နဲ့မနက် 9:00 AM အချိန်တွင်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့မြေဆက်3ဂျိုရူတွေကနေနေ့တိုင်း9:00 AM မှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မားတွေတွေးဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို
ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်မှာတိုင်းဒါလက်နက်ကဖွဲ့နှစ်ခုကြားနယ်မြေညင်းပွားမှုကြောင့်ဒီနေ့အစောပိုင်းမှာစိုက်ပွဲဖြစ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါနံမတူမြို့နယ်မှာဆောင်းပိုင်းရှမ်းပြည်သမတော်
တိုက်ပွဲကတော့ဒီမနေ့ရှိနိုင်လောက်ကနေဆက်ဖြစ်တယ်။တိုက်ပွဲဖြစ်တဲ့အကြောင်းကြီးကတည်းကအစီအစက်ကနေမြေကျူကျော်ဝင်ရောက်လာတော့တိုက်ပွဲပြန်ဖြစ်ပေါ်တာဖြစ်တယ်။မွန်လွယ်ပိုင်းထိအပြန်အလှန်ပြေးကမှုတွေဖြစ်ပွားခဲ့ပြီးစိတ်ကမ်းမှုအသေးစိတ်ကိုတော့မသိရသေးဘူးလို့လည်းပြောပါတယ်။
အကျဉ်းသက်ဖွဲ့တွေချိတိမြန်မာကျန်တဲ့အစ်တကအိုဝင်တိုင်းလေးတဲ့အဲ့ဒီနေရာကဟိုပန်တောင်းတတာပန်တောင်းတတာနမ်တူမြို့နယ်ထဲပေါ်နော်နမ်တူမြို့နယ်မန်ဆန်နဲ့ပန်ကုတ်ဒေသတွေမှာ RCS နဲ့တမ်းမလောင်သက်ဖွဲ့ CNL တို့ကြား28ခုနှစ်ကလေးကစည်ရေးသိမ်းမှနေတာပါ ဒီဒေတာမှာပဲ2019ခုနှစ်တည်းဒီ NLA ဖွဲ့နဲ့မြန်မာစစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ဘူးပါတယ်ဒေတာတွင်းမှာစစ်ရေးသိမ်းမှမှုကြောင့်ထောင်နဲ့ချီတဲ့ဒေတာခန့်ရွာသားတွေလည်းနေရဆုတ်ခွာထွက်ပြေးခဲ့ရဘူးပါတယ်တနည်းကြောကြားတိုက်ပွဲငြိမ်သက်ရာကနေဒီကနေ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာလို့လည်းနမ်လူစစ်ဆောင်စခန်းဒူဥက္ကဋ္ဌဆိုင်းပညာကပြောပါတယ်
တနစ်တောတောက်ကိုရှိနေပြီတိုက်ပွဲတမကြတာအခုဒီနေ့မှပဲဒီတင်းပြန်ရနေတာ2018တုန်းကဘူးဖြစ်တဲ့ဆိုရင်ကတော့ဆိုရဆောင်မှန်ကြတာပဲတချို့ရွာဆိုချင်းအဆောင်လောက်ထားပြီးတော့မှဒီပြန်လာကြတယ်တိုက်ပွဲကြီးဖြစ်တော့ဆိုပြန်သွားလိုက်အဲ့လိုပဲပေါ့
နမ်ဘူမြို့နယ်ပြင်ရှမ်းပြည်နယ်မြောက်ပိုင်းကကိုခိုင်ကြောင်မဲမန်တုံနန်းဆန်ဒေသတွေမှာလည်း RCSS နဲ့ TNL တို့ကြာနေမြေပိုင်ဆိုင်မှုအတွက်စည်ရည်သိမ်းမှနေပါတယ်ဒီအနယ်လေးပါဝင်မြောက်ပိုင်းမဟာမိတ်လက်နက်ကန်ဖွဲ့၃ဖွဲ့ရောသမတော်ကပါတဖက်သက်အပြစ်ခံရစေရေးကြေညာစားချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသာလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတာပါဒီစင်ပါ၅ရက်နေ့မှာတုန်းကလည်းတောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA တို့တီဘောမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒါပေမဲ့လည်းတိုက်ပွဲပြင်းထန်မှုမရှိခဲ့ကြောင်း RCSS ပြောခွင့်ရသုဘူမူကြီးဆိုင်းဝန်ခေကပြောပါတယ
်ငါကျက်သက်တာဖွဲ့ကနေနေချင်းနေလို့ရှာနေနေတတိမရခဲ့လို့အချင်းချင်းနေနေထိတွေ့မှုဖြစ်သွားတာခဏလေးပဲ
တိုင်းသာလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲရပ်တန့်နိုင်ဖို့အချင်းချင်းတွေ့ဆုံဆွေးနွေးတော်ဖို့လိုအပ်တယ်လို့ပြောဆိုနေကြပေမဲ့လည်းလက်တွေ့မှာတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးသလိုရန်ပန်ရန်ကာပြစ်ကတိုက်ခိုက်မှုတွေရှိနေဆဲလည်းဖြစ်ပါတယ်တောင်ပိုင်းရှမ်းလက်နက်ကန်ဖွဲ့ RCSS ဟာမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူစားတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းရှမ်းပြည်သမတော် SSPP SSA နဲ့တမ်းမလောင်တပ်ဖွဲ့ CNL တို့ကတော့လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲတွေကျင်းပရမှာစီရင်ပဋိပက္ခတွေကြုံနေရတဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ပါဝင်ပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုတော့လုံခြုံရေးအတွက်စိုးရင်ရတာကြောင့်ပယ်ဖျက်ခဲ့ရပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်သောရရှင်များရှင်ကျမတင်ကြီးထိုက်ပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားပင်လယ်အော်ကဝေးလံခေါင်တည်တဲ့ကျွန်းကိုရွှေ့ပြောင်းမှုဟာဆန္ဒအလျောက်ဖြစ်စေဖို့လိုအပ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလင်းသတင်းပေးပို့ထားပါတယ်ရှင်ဘင်္ဂလားပင်လယ်အော်အတွင်းကစိုက်ကလုန်းမုန်တိုင်းတွေနဲ့ရေကြီးမဲ့အန္တရာယ်တွေကြုံရနိုင်ခြင်းများတဲ့လူမနေတဲ့ဘာဆန်ချကျွန်းကိုပြီးခဲ့တဲ့တောက်ကြနေမှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာ 1,500 ကျော်ကိုပို့ဆောင်လိုက်တာပါဒီရွှေ့ပြောင်းမှုအတွက်ပြင်ဆင်တာမှာကုလသမဂ္ဂပါဝင်ပတ်သက်မှုမရှိဘူးလို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရဘာဘာဘာလော့ရှ်ကပြောပါတယ်ရွှေပြောင်းမှုလုပ်ငန်းစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးတရင်ချက်လက်အပြည့်အဝမရသလိုဒုက္ခသည်တွေနဲ့ပတ်သက်တဲ့အချက်လက်တွေလည်းမသိကြောင်းသူကပြောပါတယ်။ဘာဆန်ချကျွန်းကိုရွှေပြောင်းရေးဆုံးဖြတ်တဲ့နေရာမှာဒုက္ခသည်တွေအကြောင်းအရာအစိုးလင်းတီးခွင်ရရဲ့လားဆိုတဲ့အပေါ်မှာ UNHCR အနေနဲ့စိုးရိမ်ချောင်းလဲပြောခွင့်ရဘာလော့ရှ်ကပြောပါတယ်
။ We have heard reports from the camps.
စကန်တွင်းကနေကျွန်တော်တို့ပြန်ကြားရတာတွေရှိပါတယ်။တချို့လဲဘာဆန်ချားကိုပြောင်းရွှေ့ဖို့ PRP ခံရသလိုဖြစ်နေတယ်။တချို့လဲအရင်ကရွှေ့ပြောင်းရင်းနဲ့ပတ်သက်ပြီးအမြင်ပြောင်းသွားပြီးမပြောင်းကျင်တော့တာလည်းရှိနိုင်ပါတယ်။ဒီလိုဆိုရင်တော့ဒီလူတွေကိုစကန်မှာဆက်ပြီးနေခွင့်ပေးတင်ပါတယ်
။2019ခုနှစ်အတွင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကိုဒုက္ခသည်9သိန်းကျော်ထွက်ပြေးလာခဲ့ပြီးတဲ့နောက်လူတွေပြည့်တိတ်နေတဲ့စခန်းတွေမှာဖြစ်သလိုနေထိုင်နေကြရတာပါရိုဟင်ဂျာဆိုတဲ့အုံနှုံကိုမြန်မာဘက်ကလက်တင်မခံသလိုဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ဆိုထားပေမဲ့လည်းဌာနပြန်ရေးကအကောင့်အထည်မပေါ်သေးပါဘူးစခန်းတွေမှာလူထူထပ်နေတာကိုလျှော့လို့ကြောင်းနောက်လက်ရှိရိုဟင်ဂျာတွေရွှေ့ပြောင်းမှုကိုလည်းဘာဆန်ချကျွန်းကိုလူတသိန်းရွှေ့ဖို့အစီအစဉ်ရဲ့ပထမအဆင့်အဖြစ်ရှုမြင်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်။ကျွန်းပေါ်ကိုရွှေ့ပြောင်းမှုဟာဆန္ဒအလျောက်ဖြစ်စေရမယ်ဆိုတဲ့ဂရိကဝတ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလေးစားလိုက်နာဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။နေရာရွှေ့ပြောင်းမှုအတွင်းဒုက္ခသည်တွေရဲ့အခက်အခဲတွေကိုမြင်တွေ့ရတဲ့အပေါ် UNHCR အနေနဲ့စိတ်မသက်မသာဖြစ်ရကြောင်းနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလည်းစိုးရိမ်ချက်တွေကိုအတိပေးထားပြီးဖြစ်ကြောင်းပြောခွင့်ရဘာလော့ရှ်ကပြောပါတယ
် We again emphasize that all movements as mentioned
ဘာဆန်ချာကျွန်းကိုပြောင်းရွှေ့မှုအလုံးကအစောပိုင်းကပြောခဲ့သလိုပဲဒုက္ခတွေတွေရမဲ့ဝန်ဆောင်မှုအခွင့်အရေးနောက်ကျွန်းပေါ်မှာနေထိုင်ရမဲ့အခြေအနေတွေနဲ့ပတ်သက်ပြီးတရင်အချက်လက်အပြည့်စုံအတိပေးထားပြီးနောက်သူတို့ဆန္ဒအလျောက်ပဲဖြစ်စေရပါမယ
်ကျွန်းပေါ်ကအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့တရင်အချက်လက်အပြည့်စုံမသိရကြောင်းလဲဘာလော့ချ်ကပြောပါတယ်ကျွန်းပေါ်မှာလူနေဖို့အတွက်ဘေးကင်းလုံခြုံပြီးတင့်တော်ရဲ့လားဆိုတာကိုအတည်ပြုနိုင်ဖို့ကျွန်းပေါ်ကိုတွားရောက်ခွင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပေးဖို့လိုလားကြောင်းလည်းပြောပါတယ်။ဒုက္ခသည်တွေအနေနဲ့ချမ်းမာရေးအသက်မွေးဝမ်းကြောင်းအလုံးနဲ့ပညာသင်ကြားခွင့်တွေရရှိရမှာဖြစ်သလိုတဘာဝဘေးအန္တရာယ်တွေနဲ့တခြားဘေးအန္တရာယ်တွေကနေလည်းကာကွယ်ပေးရမယ်လို့ UNHCR ပြောခွင့်ရကပြောဆိုသွားပါတယ်ရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရခိုင်ပြည်နယ်မှာတမ်ဒွန်နဲ့ AA ရခိုင်လက်နက်ကင်ဖွဲ့ကြားနှစ်နှစ်နီးပါးစီရေးတိမ်မာမှုတွေမကြသေးခင်ကစရောပါလာနေသလိုဂျာဝင်စစ်စားညှိနှိုင်းဖို့ကြိုးပမ်းမှုတွေကြောင့်ငင်းချိုင်းအတွက်မျှော်လင့်ချက်တွေလည်းထပ်ပေါ်လာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေကြောင့်နေရဆုံးခါခဲ့ကြတဲ့တိမ်နေရှိတဲ့ဒုက္ခတွေနဲ့နိုင်ငံရေးအတိုင်းအဝန်းကြားမှာငင်းချိုင်းအတွက်မျှော်လင့်ကြတာတွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုစီစီမှာတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်တတ်နိုင်ပါလနကမ်နိပခတ်တွေကြောင့်လုံရှင်ရေးစိတ်မချရတဲ့ရခိုင်ပြည်နယ်ကနေရတော်တော်များများမှာမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်အောင်အရှင်တွေဖန်တီးဖို့အေရခိုင်လက်နက်ကင်ဖွဲ့ကကန်လိုင်းထားတာကိုတပ်မတော်ကကြိုဆိုလိုက်ပြီးတဲ့နောက်တိုက်ပွဲတွေငြိမ်သက်နေတာသတင်းသုံးပတ်လောက်ရှိတော့ပါပြီ။စစ်ရေးတိမ်မာမှုတွေရောပွားလာရကရခိုင်ပြည်နယ်မြောက်ပိုင်းမှာလနကမ်နိပခတ်တွေကြောင့်နေရဆုံးခါတင်းရှောင်နေကြတဲ့ဒေသခံ2000လောက်ထဲကတရှုဟာလည်းနေရပြန်နေကြပါပြီ။ဒါပေမဲ့လည်းကြံနေသေးတဲ့ဒုက္ခတွေတွေအလုံးလုံရှုံစိတ်ရှမှုရှိရှိနေရပြန်နိုင်တဲ့ရှင်နေမျိုးထိဖြစ်လာအောင်တာဝန်ရှိသူတွေအလုံးဝိုင်းဝန်းကြိုးပမ်းစီရှင်တယ်လို့ကြောက်တော်မျိုးနဲ့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဒီတက်တော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်။ဒီရခိုင်တက်တော်အနေနဲ့ရောဒီအကောင်ဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုကောင်းဆုံးညှိနှိုင်းပြီးတော့သူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံချုံချုံနဲ့ဟိုပြန်ရောက်နိုင်အောင်တော့အမြန်ဆုံးညှိနှိုင်းပေးဖို့မေတ္တာရက်တောင်းဆိုချင်ပါတယ
်ပြည်ထောင်နိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တပ်တဲ့အရှင်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ခုခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ12သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရပါတယ်။တင်းနေရှိတဲ့မေးစင်တာရှင်တွေရဲ့ခွင့်ရေးတာမကရွေးကောက်ပွဲမှာရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ခွင့်ရေးပါဆုံးရှုံးခဲ့ရတာကြောင့်ရွေးကောက်ပွဲတွေနှစ်မကုန်ခင်ပြန်လည်ကျင်းပနိုင်အောင်စီစဉ်ဖို့လည်းအေအေဖွဲ့ကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ရေးဂျာဝင်စစ်စပ်ပေးဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံမျိုးသားပြည်လဲတင်မြရေးဆိုင်ရာဂျပန်အစိုးရရဲ့ထုတ်တန်တမန်ဆာဆာကာဝါယူဟေအီကတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကျင်းပနိုင်မယ့်ရှင်နေတဲ့ဖန်တီးဖို့လက်နက်ကင်ဖွဲ့တွေကြားစစ်စပ်ညှိနှိုင်းနိုင်ဖို့အရေးကြီးတယ်လို့ပြည်ထောင်လက်ကောင်ပိုင်းကရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်လာရှင်မှာပြောဆိုထားပါတယ
်私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့အားဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံခဲ့ပါရယ်။အဲဒါကြောင့်မို့လို့လည်းဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါရယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းဆက်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါရယ်။
ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရဲခါပို့ဆောင်ရဲ့ပြန်လည်ယုံကြည်မှုဆက်လက်ထင်ထင်ရဲဆက်လာတဲ့အတွက်နိုဝင်ဘာလ25ရက်နေ့မှာတပ်မတော်စစ်မြင့်ရရှိတဲ့နဲ့အွန်လိုင်းကဆွေးနွေးခဲ့ကြောင်းလည်းအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ရဲ့တပ်မတော်နဲ့လူရှင်းတိုက်ရိုက်တွေ့ဆုံဆွေးနွေးဖို့ညှိနှိုင်းနေတယ်လို့လည်းပြီးခဲ့တဲ့ဗုဒ္ဓဦးနေ့မှာအဖွဲ့ကထုတ်ပြန်ခဲ့တာပါ။ တမတော်ကလည်းရခိုင်ပြည်နယ်မှာပဋိပက္ခတွေဆုံးသတ်ဖို့ဖွဲ့စည်းတချို့နဲ့လူပေါ့ကိုယ်တွေဂျောင်းဝင်စစ်စပ်ပြနေတဲ့အကြောင်းမကြာသေးခင်ကပဲဒီဗျူးပြောဆိုထားပါတယ်။ဘေးဖွဲ့စည်းတဲ့လူပေါ့ကိုယ်တွေဆိုတာကိုထောက်ဖို့မပြောပြင်မယ်။လက်တလောရခိုင်ပြည်နယ်ရဲ့ဂျောင်းဝင်ဖြစ်ရှင်းဖို့ကြိုးပမ်းနေတဲ့အထိမှာတော့ဂျပန်ဆိုရရဲ့ထူးတန်တမန်ဆာဆာကာဝါကိုတိတိတသာတွေ့နေရပါတယ်။အရင်ကမြန်မာနိုင်ငံငင်းချမ်းရဲ့လုပ်ငန်းစဉ်တွေမှာဂျောင်းဝင်စစ်စပ်သူဖြစ်ပါဝင်လေးရှိတဲ့တရောက်နိုင်ငံကိုယ်စားလှယ်တွေကိုတော့ဒီဒီချိန်မှာတိတ်မတွေ့ရပါဘူး။ရခိုင်ပြည်နယ်ကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဒေါ်အေးနှုံးစင်ကတော့ဂျပန်နိုင်ငံထူးတန်တမန်ရဲ့ဂျောင်းဝင်စစ်ဆတ်မှုနောက်ပိုင်းတွေ့ရတဲ့ရှင်တွေပေါ်တူတက်မှုလက္ခဏာတစ်ခုဖြစ်မြင်ပါတယ်
။အားရရမရဘူးဆိုတာတဲ့ဖြစ်စဉ်ရဲ့တူတက်မှုကိုကျမတို့သုံးသပ်ရင်တော့ပထမတော့အစိုးရကငင်းချမ်းရေးအတွက်ဖိတ်လိုက်ရင်လည်းတရုတ်အစိုးရကကမကထလုပ်ပြီးတော့ဟိုနေရာတွေကအစလမ်းကြောင်းတွေကအစခေါ်ယူရေးလာပြီးတော့တွေ့ဆုံကြတယ်ဒါပေမဲ့သွားနေရင်တန်တယ်လေတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တယ်အဲဆွေးနွေးနေရင်လည်းဒီတိုင်းဖြစ်တယ်မချင်းမလဲပြီးနဲ့ပြန်သွားတော့လဲပြန်ပြီးတော့ဖြစ်တယ်ဆိုတော့အဲ့ဒီဆွေးနွေးခြင်းတွေဟာဟိုအပေါ်ယံကြောအလုပ်သဘောသဘောမျိုးပဲဖြစ်နေတယ်ဆိုတာကိုလူတွေကခံစားခဲ့ရတယ်ပေါ့လေအဲခေါ်လို့တာခေါ်တာပါခေါ်နေရင်လည်းတန်တယ်ဆိုတော့တိတ်အလုပ်ကင်အဆောင်ရွက်နဲ့ပဂရိမြေပြင်အနေထားတွေနဲ့ဟိုစန့်ကျင်ဖက်ဖြစ်နေတဲ့အနေအထားဒါပေမဲ့အခုမစ္စတာဆက်ဆက်ကောဝါကဟိုအခုတည်င်းထုတ်ပြန်ပြီးတဲ့နောက်မှာတော့အဲ AULA ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းတွေမှာမြမတက်မတော်ကအဲအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စသဖြင့်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရက်သွားတဲ့အနေအထားတွေကိုကြုံရတယ်ဆိုတော့ခြေကငင်းဆိုင်ဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်ကနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့ပဂတိမြေပြင်အနေထားဟာဟိုမြင်းမြင်အားဖြင့်ငင်းချမ်းတဲ့အနေထားကိုအချိန်တော်အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါတယ
်မြန်မာနိုင်ငံမျိုးသားပြန်လည်တင်းမြတ်ရေးဆိုင်ရာဂျပန်အစိုးရရဲ့ထူးတန်တမန်ဆာဆာကာဝါဟာရွေးကောက်ပွဲမတိုင်ခင်နိုဝင်ဘာလ6ရက်နေ့မှာတုန်းကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ဘူချုံမွန်းကြီးမင်းအောင်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်ကိုဘက်ကယောဂအပါဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကြတွေးတွေနဲ့ပတ်သက်လို့လည်းဆင်နွှဲခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာဂျပန်တန်မာကီအီရှီယိုမာယုယာမနဲ့တူရခိုင်ပြည်နယ်ကိုရောက်လာတဲ့ဂျပန်ထူးကိုယ်စားလှယ်ဟာစိတ်ဓာတ်သင့်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တုံနဲ့ဘူးတီတုံမြို့နယ်ကရှင်နေကြူကိုလည်းတော်ရောက်ကြေခတ်ခဲ့ပါတယ်
လက်ရှိမှာတော့ဒီဒေတာမှာဒီနှစ်ဖက်တိုက်ပွဲတွေလည်းရဆိုင်နေတာကြောင့်ရွေးကောက်ပွဲပြန်လုပ်မယ်ဆိုလို့ရှိရင်လုပ်လို့ရတဲ့အနေထားရှိတယ်လို့ဒီကဒေတာခန့်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ဒီဂျပန်နိုင်ငံရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြတ်ရဲ့အထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါယိုဟေကိုတိုင်ဒီဒေတာကိုလာရောက်ပြီးတော့ဒီကဒေတာခန့်တွေနဲ့တွေ့ဆုံပြီးတော့ဒီမှာရွေးကောက်ပွဲလုပ်မရလုပ်လို့ရမရဆိုတာမျိုးသူ့အနေနဲ့လာကြည့်တော့တာမျိုးလည်းရှိပါတယ်ခင်ဗျာ
MB Party ပြောခွင့်ရတော့အေနိုစင်ကတော့ဂျပန်ဆိုရရဲ့ငင်းချမ်းရဲ့ထူးကိုယ်စားလှယ်ဆာဆာကာဝါရဲ့ဂျောင်းဝင်စစ်စပ်ညှိနှိုင်းမှုကလည်းရခိုင်ပြည်နယ်မှာငင်းချမ်းရဲ့တည်ငြိမ်မှုရဖို့မျှော်လင့်နေပါတယ်
။ဒီရွေးကောက်ပွဲဆောင်ရွက်နိုင်ဖို့အတွက်ဒီငင်းချမ်းရေးရအောင်လုံခြုံရေးရအောင်ဂျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အဲဂျပန်နိုင်ငံရဲ့ကိုယ်စားလှယ်အထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါရဲ့လုံရက်တွေကိုကျမတို့ကြိုဆိုရခြင်းဖြစ်ပါတယ်။ဖြစ်လာပါစေလို့လည်းကျမတို့ဆုတောင်းပါတယ်။
ရခိုင်လက်နက်ကန်အေအဖွဲ့ရဲ့ငင်းချမ်းရဲ့ကန့်လန့်ချက်ကိုကြိုဆိုလိုက်ပြီးတဲ့နောက်ပိုင်းမှာတပ်မတော်ဘက်ကအရင်လိုအေအဖွဲ့ကိုကြမ်းဖက်အဖွဲ့စီဖြစ်တုံ့နှုံပြောဆိုတာမျိုးမတွေ့ရတော့သလိုတပ်မတော်ပြောခွင့်ရသူဘူချောက်ဇော်မင်းထွန်းကလည်းအရင်တုန်းကငင်းချမ်းရဲ့လုပ်ငန်းစဉ်တွေမှာမတရားသိမ်းဖြည့်ကျင်နာထားတာတွေကိုတိကျခဲ့မှုတဲ့အစဉ်လာတွေရှိခဲ့ကြောင်းပြီးခဲ့တဲ့လက်ကုံပိုင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါတရှင်တဲမှာပဲ NLD မျိုးသားဒီမိုကရေစီဖွေးလျှောက်ဥဆောင်တဲ့အစိုးရကတော့အဲအဖွဲ့ကိုကြမ်းဖက်ဖွေးစည်းဖြစ်တုံ့နှုံနေစေဖြစ်ပြီးဖန်စီထားတဲ့ရခိုင်ပြည်နယ်ကပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းပြန်လှည့်ဖို့တောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးကလာမယ့်နှစ်အတွင်း 4.2 ရာခိုင်နှုန်းထိဖွံ့ဖြိုးလာပြီးပြန်လည်ဥမော်လာမယ်လို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ OECD ကခန့်မှန်းထားပါတယ်။ဒီဖွံ့ဖြိုးမှုထဲမှာအများစုကတော့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအများအပြားပါမယ်လို့လည်းခန့်မှန်းပါတယ်။အပတ်စဉ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်။အမေရိကန်နဲ့ဥရောပနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း36နိုင်ငံပါ OECD အဖွဲ့ကြီးကစီးပွားရေးဖွံ့ဖြိုးမှုနဲ့ကမ္ဘာကုန်သွယ်မှုတိုးတက်ရေးအတွက်လိုအပ်တဲ့မူဝါဒတွေချမှတ်နိုင်ရေးရည်ရွယ်ဖွဲ့စည်းထားတာဖြစ်ပြီးအဖွဲ့သက်တမ်းကနှစ်ပေါင်း60ကျော်ရှိပါပြီ။ကိုရိုနာကပ်ဘေးရောဂါနဲ့ကြုံရတဲ့အခု2020ပြည့်နှစ်မှာ 4.2 ရာခိုင်နှုန်းကျဆင်းခဲ့တဲ့ကမ္ဘာစီးပွားရေးကလာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းဒီဇင်ဘာလ၁ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OECD ရဲ့အထွေထွေချုပ်အန်ဂျယ်ဂူရီယာကပြောဆိုသွားတာပ
ါ Now for the first time since the pandemic hit in early 2020 we have hope
2020အစောပိုင်းမှာကာယောဂါကြာရောက်ခဲ့ပြီးနောက်ပထမဆုံးအနေနဲ့မျှော်လင့်ချက်ရှိပါပြီကံဝေစည်းနဲ့ပတ်သက်ပြီးသတင်းကောင်းတွေကြောင့်အကောင်းမြင်မျှော်လင့်ချက်တွေပိုရှိလာတယ်လို့ကျွန်တော်တို့အားလုံးခံစားနေရတဲ့မတိကျမရေရာမှုတွေကိုလည်းတနည်းတစ်ပုံရောပါသက်သာစေပါတယ်မျှော်လင့်ချက်ရှိတယ်ဆိုပေမဲ့လည်းအခက်အခဲကနေမကျော်လွှားနိုင်သေးပါဘူးနိုင်ငံအများပြားဟာလက်တလောဗိုင်းရပ်စ်ကူးစက်မှုများလာတဲ့အရေးကင်တွယ်နေရပါတယ်ဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်နိုင်ရေးအကန့်အသတ်တွေပြန်လည်ချမှတ်လာရတာကစီးပွားရေးပြန်လည်ဦးမော့ခဲ့တာကိုမေးမိန်သွားစေပါတယ်
နိုင်ငံတော်မြန်မာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကဒုတိယတကြော့ပြန်ဖြစ်လာပေမဲ့လို့လဲကာကွယ်ဆေးတွေထွက်ပေါ်လာတာနဲ့တရုတ်နိုင်ငံကဥဆောင်ပြီးအခြေအနေတွေပြန်ကောင်းလာတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မယ်လို့ခန့်မှန်းတဲ့အကြောင်း OECD အဖွဲ့ကြီးကပြောဆိုတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကအခု2020ပြည့်နှစ်မှာ 4.2 ရာခိုင်နှုန်းရော့ကျသွားခဲ့ပြီးတဲ့နောက်လာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းတိုးတက်ပြီး2022ခုနှစ်မှာတော့ 3.9 ရာခိုင်နှုန်းလောက်ဖွံ့ဖြိုးမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့ကြီးရဲ့နောက်ဆုံးထုတ်စီးပွားရေးခန့်မှန်းချက်ကဖော်ပြပါတယ်။ဥရောပတစ်လွှားနဲ့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြော့ဖြစ်လာပြီးတဲ့နောက်ပါရီအခြေစိုက်အဖွဲ့ကြီးကစက်တင်ဘာလတုန်းကသူ့ရဲ့ခန့်မှန်းချက်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးမှုရှိမယ်လို့ခန့်မှန်းပေမဲ့လည်းနိုင်ငံတော်များများမှာတော့ဖွံ့ဖြိုးမှုလျော့နေနေဦးမယ်အကြောင်း OECD ရဲ့အတွင်းမှုချုပ်အန်ဂျဲဂရီယာကအခုလိုပြောပါတယ်
။ Now on the face of it our projection for global GDP growth in 2021
ဒီအချိန်မှာ2021ခုနှစ်အတွင်းကမ္ဘာတစ်လွှားအသင်းထုတ်လုပ်မှု GDP က4.2 ရာခိုင်နှုန်းပုံမျိုးမှုရှိမယ်ဆိုတဲ့ကျွန်တော်တို့ရဲ့ခန့်မှန်းချက်ကတိတ်ပြီးကောင်းတယ်လို့ရှုမြင်ရပါတယ်။ဒီလိုပုံမျိုးမယ်ဆိုပေမဲ့လည်း OECD အဖွဲ့ဝင်နိုင်ငံအားလုံးဒီပေါင်းမှာတော့2021ခုနှစ်ကုန်ပိုင်းစီးပွားရေးက2019နှစ်ကုန်ပိုင်းစီးပွားရေးပမာဏထက်လျော့နည်းနေစေဖြစ်မှာပါ။2022ခုနှစ်နှစ်ကုန်ပိုင်းမှာကမ္ဘာတစ်လွှားအသင်းတင်ထုတ်လုပ်မှု GDP ကဒေါ်လာ9ဘီလီယံလောက်ရော့ကျမယ်လို့ခန့်မှန်းထားပြီးဒီပမာဏဟာကာယောဂါမတန်ရင်ကခန့်မှန်းချက်တဲ့ရော့ကျနေတာပါဒေါ်လာ9ဘီလီယံဆိုတာကအမေရိကန်စီးပွားရေးရဲ့သုံးပုံတစ်ပုံပမာဏရှိပါတယ်ဒါကြောင့်ထိခိုက်သက်ရောက်မှုပမာဏကအလွန်ကြီးမားပါတယ်ကာယောဂါပေးကြောင့်လူတွေအတွက်ရောစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်မှုရှိမှာပါ
ကမ္ဘာတစ်လွှားအသတင်းကုန်ထုတ်လုပ်မှုတစ်ခုလုံးကတော့2021ခုနှစ်နှစ်ကုန်ပိုင်းမှာကိုရိုနာကပ်ဘေးကာလမတိုင်ခင်ကရှိခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်လာနိုင်ပြီးတရုတ်နိုင်ငံတွင်မှမြန်မြန်ဆန်ဆန်အခြေအနေတိုးတက်ကောင်းမွန်လာမှုကဥဆောင်သွားမယ်လို့လည်း OECD ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံအများအပြားမှာတော့လာမယ့်နှစ် 2022ခုနှစ်အထိကိုရိုနာဗိုင်းရပ်စ်ကပ်ဘေးမတိုင်ခင်ကစီးပွားရေးအခြေအနေမျိုးရဲ့အောက်900ခန့်နှုန်းလောက်ရော့ကျနေအောင်မယ်လို့လည်းခန့်မှန်းထားပါတယ်။2020ပြည့်နှစ်မှာတော့တရုတ်တနိုင်ငံတည်းပဲစီးပွားရေးဖွံ့ဖြိုးမှုတွေ့ရပြီးအခု2020ပြည့်နှစ်မှာတော့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုက 1.8 ရာခိုင်နှုန်းရှိမယ်ဆိုတော့ OECD ရဲ့ပြီးခဲ့တဲ့စက်တင်ဘာလခန့်မှန်းချက်ကမပြောင်းလဲပါဘူး။2021ခုနှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက8ရာခိုင်နှုန်းအထိအရှင်ရဖို့ရှိပြီး2022ခုနှစ်မှာ 4.9 ရာခိုင်နှုန်းကိုရော့သွားမယ်ဆိုတော့စက်တင်ဘာလခန့်မှန်းချက်ကလည်းမူလအတိုင်းဆက်ရှိနေပါတယ်။ OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကအခုလိုပြောပါတယ်
။ You can see China which together with Korea is
weathering the crisis. ကိုရီးယားကိုကြည့်မယ်ဆိုရင်ကယောဂဘေးအခြေအနေကတခြားနိုင်ငံတွေထက်ပိုပြီးတော့အခြေအနေကောင်းပါတယ်။ဆိုတော့ကမ္ဘာဖွံ့ဖြိုးမှုမှာဒီနှစ်နိုင်ငံကအများကြီးပါဝင်ပါလိမ့်မယ်။
ကိုဗစ်ကာကွယ်ဆေးတွေထွက်လာတဲ့ဆိုပေမဲ့လည်းစီးပွားရေးပြန်လည်နလန်ထရေးအတွက်တော့အစိုးရတွေဘက်ကထိထိရောက်ရောက်လုပ်ဖို့လိုအပ်မယ်လို့လဲ OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကဆက်ပြီးပြောပါတယ
် Vaccine developmentsHave arrived faster than expected. ကောက်ဆီစံတဲ့တူတဲ့မှုတွေက
ခမန်းထားရတဲ့ဆော်ပြီးထွက်ပေါ်လာပြီးဒါကတကယ့်သတင်းကောင်းတွေပါ။မူဝါဒချမှတ်မဲ့သူတွေအနေနဲ့ပုံမှန်အခြေအနေအတိုင်းပြန်ဖြစ်လာစေဖို့အတွက်လုပ်ရမယ့်ကိစ္စတွေကိုထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်။ဆိုလိုတာကတော့အများပြည်သူကျန်းမာရေးစောင့်ရှောက်မှုကိုပိုးပြီးတော့ကောင်းမွန်အောင်လုပ်ဖို့နောက်ကောက်ဆီအတွက်ပူးပေါင်းဆောင်ရွက်စီမံပြီးတက်နိုင်သလောက်အမြန်ဆုံးနဲ့နောက်စိတ်ချလက်ချနဲ့ကြေကြေပြန့်ပြန့်ရအောင်လုပ်ကြပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးနိုးထစေရေးအစီအစဉ်တစ်ရပ်သဘောတူညီမှုရနိုင်တယ်ဆိုတဲ့တွက်ချက်မှုနဲ့အခု2020မှာ 3.9 ရာခိုင်နှုန်းရော့ချပြီးတဲ့နောက် 2021 ခုနှစ်မှာဖွံ့ဖြိုးမှု 3.2 ရာခိုင်နှုန်း 2022 ခုနှစ်မှာ 3.5 ရာခိုင်နှုန်းရှိလာနိုင်ပါတယ်တဲ့ဥရောပတလွှားမှာတော့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှု9.5ခိုင်နှုန်းရော့ချနိုင်ပြီး2021ခုနှစ်မှာတော့3.6ခိုင်နှုန်းဖွံ့ဖြိုးမှု2022ခုနှစ်မှာတော့3.3ခိုင်နှုန်းပြန်လည်ဖွံ့ဖြိုးလာနိုင်ကြောင်းလည်းသုံးသပ်ခန့်မှန်းထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မော်ပါလူတွေတက်တိုက်ဝဝနဲ့အလုပ်လုပ်ကြတဲ့လုပ်ငန်းတွေထဲမှာ fashion modeling လုပ်ငန်းလည်းပါဝင်ပါတယ်။ကုန်ပစ္စည်းကြော်ငြာ campaign တွေ fashion show တွေစသဖြင့်လုပ်ကြတဲ့အခါမှာ model တွေအပြင်သက်ဆိုင်ရာကျွမ်းကျင်မှုအလိုက်ဝိုင်းပြီးတော့ဖန်တီးကြရတာဖြစ်ပါတယ်။ covid ကရောဂါဖြစ်လာပြီးတဲ့နောက်မှာတော့ဒါတွေအလုံး new normal အခြေအနေအသစ်ကိုပြောင်းလဲသွားပါတယ်။ဥပမာကုန်ပစ္စည်းကြော်ငြာတွေကို model တွေရဲ့ social media လူမှုကွန်ရက်တွေပေါ်မှာကြော်ငြာစေတာမျိုးကအစားအခြေအနေအသစ်တွေဖြစ်လာတယ်လို့နိုင်ငံတကာ model တယောက်ဖြစ်တဲ့ beauty ကပြောပြပါရယ် model beauty ကတော့ New York Fashion Week အပါအဝင်နိုင်ငံတကာ fashion ပွဲတွေနိုင်ငံတကာနာမည်ကြီးအမှတ်တံဆိပ်ကုန်ပစ္စည်းကြော်ငြာတွေကို model လုပ်ပေးနေသူမြန်မာနိုင်ငံက fashion model ဖြစ်ပါတယ်
အခု new normal မှာကြာတော့ဗောနော်ညီမတို့ model ဒီ mini mini တွေအကုန်လုံးဒီ social media ကိုအားကိုးပြီးတော့ဟို product တွေကိုကြော်ညာကြရတယ်အဲ့လိုမျိုးပုံများလာရပေါ့ social media ညီမဆိုရင်ကမြန်မာနိုင်ငံမှာဆိုရင်တော့ Facebook ကိုသုံးတာများပေါ့ Facebook ကနေအကုန်လုံးFacebook မှာ live လွှင့်ပြီးတော့ပစ္စည်းကြော်ညာတာတို့ကိုပိုင်းအကောင့်နေပြီးတော့ posting ပေးတာတို့အဲ့လိုမျိုးရှိရပေါ့နော်ညီမတို့ကကြတော့ဟိုမှာကြတော့နိုင်ငံညီမကြတော့ဟို Instagram သုံးတယ်ပေါ့နော်ညီမကလည်းအဲ့ဟိုအဲ့ချိန်တော့ညီမလန်ဒန်ညီမ agency ကလည်းတချို့brand တွေကိုပေါ့နော်ဒီ online ကနေ beauty ဒီဟာကတော့ online မှာအကျညာပေါ့နော်ဒီဟာဒီပစ္စည်းကိုဒီဟာကိုသုံးပြီးတော့ online မှာတင်ပေးပါပေါ့
ဥရောပမှာ covid ကရောဂါစဖြစ်ချိန်က model beauty ဟာ britain နိုင်ငံ london မြို့မှာ modeling အလုပ်တွေကိုလုပ်ကင်နေချိန်ဖြစ်ပါတယ်အဲ့ဒီမှာသူကြုံတွေ့ခဲ့ရတဲ့ new normal အခြေအနေအတွေ့အကြုံကိုလည်းအခုလိုပြောပြပါတယ
်ညီမကတော့ဒီအရင်ဆုံးfast wave စတော့ကြောင့်ညီမအဲ့တော့ရန်ကုန်မှာမရှိသေးဘူးပေါ့နော်လန်ဒန်မှာရောက်နေတာပေါ့လန်ဒန်မှာဆိုရင်ညီမအလုပ်သွားတဲ့အခါမှာအရင်တော့ဆိုရင်ညီမက public transportation သုံးနေပေါ့နော်အလုပ်သွားလို့ရှိရှင်အမှဒီ covid ဆဆချင်းဖြစ်တော့အကုန်လုံးကညီမ agency ကကားစီစဉ်ပေးရဟိုရောက်လို့ရှိရှင်ညီမတို့ shooting မှာအကုန်လုံးလူတွေအကုန်လုံးကို short ချထားတယ်တယောက်နဲ့တယောက်ကိုလိုအပ်တဲ့လူလောက်ပဲထားထားတယ်ပေါ့နော်အရင်တော့ဆိုရင် shooting တစ်ခုမှာလူတွေကအများကြီးပေါ့နော်ပုံမှန်ဆိုရင်တွေ့လို့ရှိရင်ဟာမင်္ဂလာပါဆိုပြီးတော့တယောက်နဲ့တယောက်ဖတ်ကြရပါတော့နောက်ပိုင်းမဖတ်တော့ဘူးဘလို့အမှဘလို့နှုတ်ဆက်လဲဆိုတယောက်နဲ့တယောက်တထောင်ချင်းတိုက်ပြီးနှုတ်ဆက်တာတို့ခြေထောက်ချင်းခတ်ပြီးနှုတ်ဆက်တာတို့လို့အဲ့လိုနှုတ်ဆက်တယ်ပေါ့နော်အဲ့ဒီ covid ဖြစ်ပြီးတော့ညီမသွားရဲ့ shooting ပုံတော်တော်များများတယောက်ဖဲများရပါတော့ညီမ model တီတယောက်ပြီးတော့တခြား photographer ရှိမယ်ဟို stylist ရှိမယ် makeup artist ရှိမယ်သူတို့အကုန်လုံး mask နေတော့ညီမအကြောင် model ဖြစ်တဲ့အခါကျတော့ mask တက်လို့မရဘူးပေါ့နော်ညီမကမိတ်ကပ်ပြင်တာခံရတယ်အဲဒီ shooting on set မှာကျတော့ညီမကတော့ mask မပါဘူးဒါပေမဲ့ဟိုအမြဲတမ်းညီမကိုလာပြီးတော့ hand sanitizer တို့ဟာတို့အဲ့လိုလောက်လုပ်ပြီးကြတာပေါ့နော
်ဟို beauty ကပေါ့နော်တခြားဒီနိုင်ငံတကာ catwalk တွေမှာလည်းလမ်းလျှောက်တဲ့အတွေ့အကြုံတွေအများကြီးရှိပါတယ်ဆိုတော့အခုဒီမြန်မာကထူးထူးခြားခြားဘာဖြစ်လဲဆိုတော့ covid ဖြစ်တဲ့အချိန်မှာကဒီနိုင်ငံတကာ fashion show တွေပေါ့နော်ဒီ Paris fashion show တို့ New York fashion show တို့အကုန်လုံးအဲ့ဒီဟာတွေရဲ့ကျင်းပနေကြအချိန်မျိုးမှာဖြစ်တဲ့အခါကျတော့သူတို့ကပုံမှန်လို့မကျင်းပနိုင်ဘူးဒီဥစား
brand editor များဆိုလို့ရှိရင်လည်းသူတို့ product အသစ်တွေကိုဟိုပုံစံအသစ်တွေနဲ့ပေါ့နော်ဒီလိုမျိုး catwalk မှာလောက်တာတော့မှာပဲတော်တော်လေးထူးထူးခြားခြားဒီ social distancing ပုံစံမျိုးအစ်စ်တွေနဲ့လောက်ရတယ်ပေါ့ဆိုတော့အဲ့လိုမျိုး covid ကြောင့်မဟုတ်လို့ပေါ့နော်ကိုယ့်အပေါ်ဘယ်လိုမျိုးတက်ရောက်မှုရှိတယ်ဆိုတာလည်းသိပါရစေရှင်
။ညီမကကြတာဘာဖြစ်လဲဆိုတော့ 1 year off လုပ်လိုက်သလိုဖြစ်သွားတယ်ပေါ့နော်ညီမကကညီမဒီကနေပြီးတော့ဟိုပြန်သွားဖို့အရန်ခဲရင်သွားတယ်ပေါ့နော်ပြီးတော့ညီမဥမာညီမဟိုဘက်ကနေပြီးခဲနင်းကိုဒီ client ကတော့စိတ်ဝင်စားတယ်ဒီ show ဒီ show အတွက်နင်းကိုစိတ်ဝင်စားတယ်ဆိုပေမဲ့ covid ကညီမနိုင်ငံမှာဖြစ်နေရဲဆိုတဲ့ခါကျတော့လေညီမတို့တချို့ visa တွေညီမတို့ဘက်ကိုပိတ်တိုက်တာမျိုးရှိရပေါ့နော်ညီမဥမာ Paris ကခေါ်လို့ Schengen သွားလို့မယ်ဆိုပြီးညီမသွားလို့ညီမကိုပြောရပေါ့နော်ဒီဟာဟိုတက်တန်းပြန်သွားသူမအောင်ညီမအခုအဲ့ဒါဒီ visa ကိုမဖွင့်ပေးသေးဘူးလို့ညီမကပြောရပေါ့နော်အဲ့ညီမကဟိုဘက်မှာအလုပ်တွေညီမကိုခေါ်နေတော့မှညီမကမသွားလို့မရတဲ့အခြေအနေမှာရှိရပေါ့နော်အဲ့လိုမျိုးတော့ခက်ခဲရှိရ
ဟိုဒီ fashion industry ပေါ့နော်ဒီ fashion လုပ်ငန်းလောကဆိုတာကအများအားလူတွေအများကြီးနဲ့ဟိုလုပ်နေရတဲ့ဟိုလောကတစ်ခုလောကလို့ပြောလို့ရပါဘူးပတ်စောဥမာ model တယောက်ဆိုလို့ရှိရင်လည်းသူ့ရဲ့နောက်မှာအဲသပင်ပြင်းတဲ့လူရှိတယ် makeup ပြင်းတဲ့လူရှိတယ်အဝတ်အစားပြင်ဆင်ပေးတဲ့လူရှိတယ်အဲ့လိုမျိုးတွေအများကြီးရှိရပေါ့နော် suit ဝေးပြီးတော့အလုံးဟိုလုပ်နေကြတာဆိုတော့အခု covid ဖြစ်သွားတဲ့အခါကျတော့ဒီအခြေအနေအသစ်မှာပေါ့နော်ဘယ်လိုမျိုးဖြစ်လာမယ်လို့ရောညီမအနေနဲ့မြင်ပါလဲရှင
်ဟာညီမထင် internationally travel လို့ပြီးတော့သွားနေရမော်ဒယ်တွေအတွက်ကတော့တော်တော်ဟိုဒီ covid ကအရန်ဆိုးကျိုးတက်ရောက်နေတော့မျိုးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီဥပမာညီမတို့ကအလုပ်တစ်ခုကို agent ကနေပြီးတော့တန်းရွာတာထက်ညီမတို့ကဘယ်လိုလဲဆိုတော့ casting သွားရတယ်လူတွေအများကြီးနဲ့ဒါပေမဲ့ဒီလို covid အခြေအနေမှာကျတော့ casting တစ်ခုကိုလုပ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးပေါ့နော်။ covid ကအဲ့လို social distancing လောက်ရမယ်ဆိုတော့ဒီ online ကနေပေါ့ပို့ပြီး communicate လုပ်ကြမယ်လို့ညီမထင်တယ်ပေါ့နော်။
covid ပဲဖြစ်ခင်တော့ဆိုရင်ညီမတို့လူမျိုးဟို model လုပ်ဖို့လို့ဓာတ်ပုံရိုက်မယ်ဆိုရင်ပြင်ဆင်ရတာ ਨੇ အခုနောက်ပိုင်းအခြေအနေမှာပြင်ဆင်ရတာမျိုးอ่ะရောဘယ်လိုမျိုးညီမအတွက်ကွာသွားပါလဲရှင
်ညီမအခုလက်ရှိရိုက်နေတဲ့ shooting တွေတော်တော်များများပါဆိုရင်တော့အဲ့လိုမျိုး blue shot ချထားရဲတချို့ကကြတော့ pp လိုမျိုးဟာမျိုးဝတ်ထားကြရဲပေါ့နော်အဲ့ဟာမျိုးတော့ညီမတွေ့ရတယ်ဟုတ
်ဒီကယောဂဖြစ်လာပြီဒီ covid ဖြစ်လာပြီဆိုတဲ့အခါကျတော့ဟိုအပြင်သွားဖို့ဝတ်စားပြင်ဆင်တာအစားပေါ့အော်ယောဂမကူအောင်လို့တတိထားပြီးတော့ပြင်ဆင်ဝတ်စားရတာမျိုးရောဖြစ်ပါလားရှင
်အဝတ်စားရေလို့တော့လို့ပြင်ဆင်ဝတ်စားရတယ်လို့ညီမတော်တော်မရှိတော့မညီမကမားစီရေညီမလက်အိတ်ဆွတ်တယ်ပေါ့နော်လက်အိတ်ဆွတ်ရရဲ့ဒီ shooting မှာပုံမှန်လို့ကိုခင်တဲ့လူတွေကိုပေါ့နော်အရန်အနာသွားပြီးတော့ကတ်ပြီးတော့အရန်လက်ပွန်းတတိမနေရဲတော့ပေါ့မနေရဲတော့ဆိုတာကိုကာကွယ်ဖို့ထက်ရောပြီးတော့နောက်တစ်ခုကကျတော့သူများကိုအားနာပါဘို့ကိုကဥမာ client အသက်တွေ့လို့တွေ့ရဝမ်းသာပါတယ်မိဆက်ရင်လက်ဆွဲမနှုတ်ဆက်ကဘယ်လိုစိတ်ထဲမှာအော်ငါလက်ဆွဲနှုတ်ဆက်လိုက်ရင်သူအဆင်ပြေပါမလားသူများလည်းအားနာတယ်ကိုလည်းကာကွယ်ရမယ်ဆိုတဲ့ခါကျတော့အဲ့လိုလက်နဲ့လက်လှမ်းနေပဲခေါင်းလေးပဲလို့ညှိနှိမ့်ပြီးတော့နှုတ်ဆက်စကားပြောတယ်ပေါ့နော်ဒါကတော့ new normal ပေါ့
နိုင်ငံက fashion model တယောက်ဖြစ်တဲ့မြန်မာနိုင်ငံက beauty ဖြစ်ပါတယ်covid ကယောဂကြောင့်ပြောင်းလဲသွားတဲ့ fashion modeling လောကရဲ့ new normal အခြေအနေသစ်တွေနဲ့အညီလိုက်ပြီးတော့ပြောင်းလဲရတာကအခက်အခဲသိမ့်မရှိလာပါဘူးလို့လည်းသူကပြောပါတယ်ရှင်ကျွန်မစုမြတ်ပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နောက်မှာပြောပြပေးသွားပါမယ်ကျမအေးသနာကြောပါတန်ကိုရီးယားမှာအရွယ်ရောက်ပြီးအသက်30အောင်အမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်စီမင်းကိုကွာကျော်အောင်မြင်တဲ့ K-pop ဒေဂီတာအဖွဲ BTS အဖွဲအတွက်အချိန်တိုးရွှေ့ဆိုင်မဲ့လွှတ်တော်ကခွင့်ပြုပေးလိုက်ပါတယ်တောင်ကိုရီးယားရဲ့ဥရေရအသက် 18 နှစ်နဲ့ 28 နှစ်ကြားတန်ဆွမ်းတဲ့အမျိုးသားတွေအားလုံးမဖြစ်မနေစစ်မှုထမ်းရမှာဖြစ်ပါလေ မြောက်ကိုရီးယားနဲ့မအေးသေးရဲ့စီးရဲအန်ရဲကြောင့်အခုလိုမျိုးစီကံချမှတ်ထားတာပါဒါမှလည်းကမ္ဘာအလယ်မှာကိုရီးယားယဉ်ကျေးမှုနဲ့တိုင်းပြည်ရဲ့စီးပွားရေးကိုမြင့်တင်ပေးတဲ့ BTS အဖွဲ့ဝင်တွေကတော့ချွင်းချက်ဖြစ်နေတတ်မှတ်ပြီးတော့စီးရဲတာဝန်ဥပဒေကိုပြင်ဆင်ပေးလိုက်တာဖြစ်ပါလေတောင်ကိုရီးယားအမျိုးသားတွေအနေနဲ့ပညာသင်ကြားတယ်ဆိုရင်တော့အသက်28နှစ်အထိစစ်မှုထမ်းခွင့်ကိုရွှေ့ဆိုင်းထားလို့ရပြီးတော့တချို့အိုလံပစ်အားကစားဆုရှင်တွေနောက်ပြီးတော့နိုင်ငံတကာအားကစားသမားတွေ အဲ့ထက်မှာတော့အင်္ဂလန်ပရီမီယာလိဘောလုံးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Tottenham Hotspur ဘောလုံးအဖွဲ့တွေကရှေ့တန်းကစားသမားဆွမ်ဟျွန်မင်းလည်းပါဝင်ပါတယ်။ဒီလိုမျိုးအားကစားသမားတွေနာမည်ကြီးကန်နဝင်ဂီတပညာရှင်တွေကိုအခုလိုမျိုးခွင့်ပြုခဲ့ပူပါတယ်။ BTS အဖွဲ့သားတွေလည်းအရင်ကတည်းကအခုလိုမျိုးရွှေဆိုင်ခွင့်ရထားတာဖြစ်ပြီးတော့အခုဥပဒေအသေးရတော့သူတို့ကရင်ချင်းမှုဝန်ကြီးကခွင့်ပြုမယ်ဆိုရင်အသက်30အထိစစ်မှုထမ်းခွင့်ကိုရွှေဆိုင်နိုင်တာဖြစ်ပါတယ်။BTS အဖွဲ့ထဲမှာအသက်အကြီးဆုံးကဂျင်ဖြစ်ပြီးတော့သူကအသက်28နှစ်ရှိပါပြီ။သူတို့ BTS အဖွဲ့ဆက်ပြီးတော့နာမည်ကြီးချိန်မှာတော့သူကစစ်မှုထမ်းခန်းနေဆဲဆဲပဲဖြစ်ပါလိမ့်။2013ခုနှစ်မှာ K-pop ဆင်မြင်ပေါ်စရောက်လာတာဖြစ်ပြီးတော့လူငယ်တွေကိုဖန်ဆားနိုင်တဲ့မြမြကြကြဒေသန်တွေနောက်ပြီးတော့ကောက်ွယ်ဆန်းတွေနဲ့လူငယ်တွေကိုခွန့်အားပေးတဲ့စာသားတွေလူမှုကွန်ရက်ပေါ်ကနှုံဆောင်မှုတွေနဲ့တချိန်လုံးနာမည်ကြီးလာတာဖြစ်ပါတယ်။သူတို့ကမကြောက်ရင်ရပဲ American Billboard Guitar ဆင်မှာ Dynamite ဆိုတဲ့တချင်နဲ့ထိတ်ဆုံးရောက်ခဲ့ပြီးတော့ K-pop Guitar အဖွဲ့တစ်ခုအတွက်အရင်တစ်ခါမှမဖြစ်ဘူးတဲ့ Grammy Guitar ဆုရွေးချယ်ခံရတဲ့တစ်ဂျိုဆင်မှာပါဝင်ခဲ့ပါတယ်။ BTS ကိုကိုစားပြုတဲ့ Big Hit Entertainment အဖွဲ့ကတော့အခုဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဘာမှမှတ်ချက်မပေးသေးပါဘူး။ BTS အဖွဲ့သားတွေကတော့သူတို့ထမ်းဆောင်ရမယ့်တာဝန်တွေကိုထမ်းဆောင်သွားပါမယ်လို့အရင်ကပြောထားခဲ့ပူပါတယ်။ဒီတောင်ကိုရီးယားနိုင်ငံမှာစစ်မှုထမ်းရတဲ့ဥပဒေကဆက်ပြီးတော့အငင်းပွားနေစေကိစ္စရက်လည်းဖြစ်ပါတယ်။ကိုရီးယားဖြောပြေးသတင်းဌာနတစ်ခုဖြစ်တဲ့ E2 တွေကအခုပြုလုပ်ခဲ့တဲ့လူမှုအမြင်သဘောထားစစ်တမ်းကောက်ယူခြင်းမှာတော့ဒီ BTS အဖွဲ့ကိုအထူးအခွင့်အရေးပေးတာကိုသူတို့စစ်တမ်းဖြေဆူတဲ့သူတွေက53ရာခိုင်နှုန်းကထောက်ခံပြီးတော့58ရာခိုင်နှုန်းကတော့မကြိုက်ကြပါဘူးရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting sillyဒီတက်တရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။နိုဝင်ဘာလ9ရက်တနင်္လာနေ့ညအတွဲ VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမစုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဒေသက23တန်းလောက်အပေါ်အကျုံးဝင်တဲ့မလိုအပ်ရင်အိမ်ပြန်မထွက်ရတင်းချက်တဲ့ကန့်သတ်ချက်တွေကိုတနင်္လာနေ့ညကစလို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ထဲမှာ COVID-19 အတည်ပြုလူနာစံချိန်တင်အောင်မြင့်တက်နေတာကြောင့်အခုလိုမျိုးတင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြည်နယ်ဝန်ကြီးချုပ် Gavin Newsom ကထုတ်ပြန်ထားတာဖြစ်ပါတယ်။ကန့်သတ်ချက်မှာပါဝင်တဲ့နေရာတွေမှာတနင်္ဂနွေနေ့ည 7:59 မိနစ်ကစလို့အရက်ဘားတွေ၊စပယ်ညှက်ဆိုင်တွေအပြင်ဘက်ထိုင်စားနိုင်တဲ့စားတောက်ဆိုင်တွေကိုပါပိတ်ထားရပါတယ်။ Christmas အားလည်းရပါအကျုံးဝင်တဲ့သတင်း၃ပတ်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအရဒေသခံတွေအနေနဲ့လည်းမလိုအပ်ရင်အိမ်ပြန်မထွက်ဖဲအိမ်ထဲမှာပဲနေကြရမှာဖြစ်ပါတယ်။ American ပြည်ထောင်စု California ပြည်နယ်ရှေ့နေချုပ် Xavier Becerra ကိုကျန်းမာရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတ Joe Biden ကရွေးချယ်လိုက်ပါတယ်။နိုင်ငံရဲ့အဓိကပြဿနာကြီးဖြစ်နေတဲ့ COVID-19 ကပ်ရောဂါကိုတုံ့ပြန်တိုက်ဖျက်ရေးနဲ့တံပိုးနဲ့ကျန်းမာရေးအာမခံစနစ် Affordable Care Act ကိုကာကွယ်ရေးစတဲ့တာဝန်တွေကိုကျန်းမာရေးဝန်ကြီးသစ်ကင်တွယ်ရမှာဖြစ်ပါတယ်။ Harvard ဆေးသက္ကသိုလ်ကကုသယောဂဆရာပညာရှင် Dr. Rochelle Walensky ကိုလည်း American ယောဂကာကွယ်ထိန်းချုပ်ရေး CDC အကြီးအကဲအဖြစ်နဲ့ခန့်အပ်ဖို့ရွေးကောက်ခံသမ္မတ Biden ကရွေးချယ်ထားပါတယ်။ Britain နိုင်ငံမှာတော့ COVID ကာကွယ်ဆေးကိုနောက်ပိုင်းအင်္ဂါနေ့မှစတင်ထိုးနိုင်ဖို့ပြင်ဆင်မှုတွေလုပ်နေပါတယ်။Pfizer နဲ့ BioNTech တို့ပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေကိုနိုင်ငံတော်ကဆေးရုံတွေစီတနည်းနည်းနဲ့ကစတင်လျှောက်ရှိလာနေပါတယ်။ Britain ကျန်းမာရေးဝန်ဆောင်မှု NHS ရဲ့အစီအစဉ်နဲ့နှစ်ဖန်ကစပြီးတော့ပထမအထုပ် COVID ကာကွယ်ဆေးကိုအသက်80ကျော်သက်ကြီးရွယ်အိုတွေလူနာတွေကိုပြုစုစောင့်ရှောက်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့လူအုပ်ယုံတွေကဘိုးဘွားတွေနဲ့
ဝန်ထမ်းတွေကိုထိုးပေးမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆူရမမ
This program has come to you from the Voice of America, Washington.